Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်ဩဂုတ်လ3ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40.49ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါ။ရုရှားဘော်တန်ခတ်ရည်ရွယ်မှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးပြီးဥပဒေပြဋ္ဌာန်းလိုက်ပါပြီ။ဖိလစ်ပိုင်မှာကျင်းပမဲ့အာဆီယံစည်းဝေးတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလစ်ဆန်တက်ရောက်ပါမယ်။ H1N1 ရောဂါပိုးရှိနေသူတွေထဲကနေသေဆုံးသူ73ဦးရှိသွားပြီလို့မြန်မာကျန်းမာရေးဦးစီးဌာနကအတင်းထုတ်ပြန်ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားမြန်မာနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြည့်ကြပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းဖိလစ်ပိုင်မှာကျင်းပမဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးအစည်းအဝေးမှာဘလို့အကြောင်းအရာတွေအဓိကဆွေးနွေးမလဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်။မနေ့ကအမျိုးသားလွှတ်တော်ကနေပြီးတော့အတည်ပြုလိုက်တဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးပြင်ဆင်ရေးမှာနိုင်ငံတကာစံချိန်စံညွှန်းနေတဲ့အညီပြင်ဆင်တဲ့အကြောင်းလူ့အခွင့်အရေးအဖွဲ့ကြီးတစ်ခွဲကပြောကြားလိုက်ပါတယ
်။ We want to see this law reformed in line with international human rights standards.It's pretty simple.
ဒါကတော့ New York State HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပြသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာနားဆင်ရမှာပါရှင်။အဲ့ဒီနောက်လက်ရှိအစိုးရထွက်ပေးဖို့ဆန္ဒပြနေတဲ့အမျိုးသားရေးအင်အားစုအမည်ခံတန်ဃာတော်တချို့ရဲ့လှုပ်ရက်ကိုအပြစ်ပြဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ကလည်းကန့်ကွက်လိုက်ပါတယ်။အဲ့ဒီအကြောင်းကိုလည်းတင်ပြပေးဖို့ရှိပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစော်ဝင်းနိုင်တို့ကအရင်ဆုံးပြောပြပါအောင်ရှင်။
ရုရှားဘော်တန်ခတ်ရည်ရွယ်မှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းဟာတည်တာတဲ့အာဏာချုပ်တွေပါနေပြီးအခြေခံဥပဒေနဲ့မကန့်ညီတဲ့ပြဋ္ဌာန်းချက်တွေပါဝင်နေတယ်လို့ပြောထားတဲ့သမ္မတဒေါ်နယ်ထရမ့်ကဥပဒေမူကြမ်းကိုလက်မှတ်ရေးထိုးပြီးဥပဒေအတိအတည်ပြုပြဋ္ဌာန်းလိုက်ပါပြီ။ဒီကြေနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ဆွဖက်ခဲ့တဲ့အတွက်ရုရှားကိုတန်ခတ်ဖို့ရည်ရွယ်တဲ့ဒီဥပဒေမှာအီရန်နဲ့မြောက်ကိုရီးယားတို့အပေါ်တန်ခတ်ရည်ရွယ်မှုအသစ်တွေလည်းပါဝင်ပါတယ်။ဒါ့အပြင်ကွန်ကရစ်လွှတ်တော်နဲ့ညှိနှိုင်းတိုင်ပင်တာမျိုးမလုပ်ဘဲတန်ခတ်ရည်ရွယ်မှုတွေကိုသမ္မတကရုတ်သိမ်းလို့မရအောင်လဲဥပဒေမှာကန့်တတ်ထားပါတယ်။အထူးရေးပိုင်းကလုံတာကန်တာမဖြစ်အောင်ကန့်သက်ထားခြင်းအပြင်အမေရိကန်လူထုတွေအကျိုးရှိစေမယ့်သဘောတူညီချက်တွေရယူဖို့ပိုပြီးခက်ခဲအောင်ဒီဥပဒေကလုပ်ထားပြီးတရုတ်ရုရှားနဲ့မြောက်ကိုရီးယားတို့ကိုပိုပြီးနှိကက်သွားစေမယ်လို့ဗိုလ်ရုနေကသမ္မတအင်ဂျီလိုရဲ့ထုတ်ပြန်ချက်နှစ်ခုထဲတစ်ခုမှာသမ္မတထရမ့်ကပြောထားပါတယ်။ပြဿနာတွေရှိနေပေမဲ့လည်းအမျိုးသားညွရေးကိုရှေ့ရှုပြီးတော့ဒီဥပဒေမူကြောင်းကိုလက်မှတ်ရေးထိုးလိုက်တယ်လို့လည်းသမ္မတရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။
နိုင်ငံဖွဲ့စည်းပုံပြန်လည်ရေးဆွဲဖို့အတွက်တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာမဲပေးသူအရေးအတွက်တပန်းတိုးမြင့်ဖော်ပြခဲ့တယ်လို့မဲပေးနည်းပညာဆိုင်ရာကုမ္ပဏီရဲ့ပြောကြားချက်ကိုဗင်နီဇူလာရွေးကောက်ပွဲကော်မရှင်အကြီးအကဲကညှင်းဆော်လိုက်ပါတယ်။မြို့သားရွေးကောက်ပွဲကောင်စီအကြီးအကဲတီဗီစေးလူစေနာကဒီပြောကြားချက်ဟာတာဝန်မဲ့ပြောကြားချက်ဖြစ်ပြီးဗင်နီဇူလာအနေနဲ့ကုမ္ပဏီကိုတရားစွဲပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ကုမ္ပဏီရဲ့အဓိကတာဝန်ဟာဝန်ဆောင်မှုနဲ့နည်းပညာအထောက်ပံ့ပေးရုံသာရှိပြီးရလဒ်ကိုထိခိုက်စေနိုင်တဲ့သဘောထားပေးရုံအဆင့်လာမရှိဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့ဗြိတိန်အခြေစိုက် Smartmatic ကုမ္ပဏီအကြီးအကဲအန်တိုနီယိုမူဂျီကာကတော့ဖွဲ့စည်းပုံပြင်ဆင်ရေးရွေးကောက်ပွဲရလဒ်ကိုချဲလဲဆွတ်ဖက်ထားတယ်ဆိုတာတန်တရားမရှိဘူးလို့ပြောကြားလိုက်ပါတယ်။အမှန်တကယ်ပဲမဲပေးသူအရေးအတွက်နဲ့အာဏာပိုင်တွေကျင်ညာတဲ့အရေးအတွက်ဟာအ ਨੇ ဆုံးတတန်းကွာဟမှုရှိတယ်လို့ဆိုပါတယ်။ဒီရွက်ကောက်ပွဲမှာမဲပေးသူအရေးအတွက်ရှစ်တန်းရှိတယ်လို့အစိုးရကပြောပြီးရွက်ကောက်ပွဲကိုသဘေးမောက်ထားတဲ့အတိုက်ခံတွေကတော့ဒီအရေးအတွက်ထက်အဆမတန်ပိုနေတယ်လို့ပြောထားတာဖြစ်ပါတယ်
။အမေရိကန်ပြည်တော်စုတွေကိုငွေပြူတဲ့ကျွမ်းကျင်အရေးချင်းနေကြသူရွှေပြောင်းလူသမားအရေးအတွက်ကိုတိတိတတ်တာလျှော့ချပြီးကျွမ်းကျင်မှုအပေါ်အခြေခံတဲ့အမှတ်ပေးစနစ်တရပါဝင်တဲ့ဥပဒေမူကြမ်းတရကိုသမ္မတဒေါ်နယ်ထရမ့်ကထောက်ခံလိုက်ပါတယ်။ Race လို့ခေါ်တဲ့အားကောင်းတဲ့စီးပွားရေးဖြစ်စေဖို့အမေရိကန်လူမှုဆိုင်ရာပြည်ပြင်ပြောင်းလဲရေးဥပဒေအရအမေရိကန်မှာအမြဲတမ်းနေထိုင်ဝင်ပြုတဲ့ Green Card လို့ခေါ်တဲ့ခွင့်ပြုချက်ထုတ်ပေးသူအရေးအတွက်ကိုတစ်နှစ်ကိုတန်းဝက်အထိလျှော့ချသွားမှာပါ။လက်ရှိမှာကတစ်နှစ်ကိုတတန်းခွင့်ပြုထားတာဖြစ်ပါတယ်။ဒါ့အပြင်အမြဲနေထိုင်ဝင်လျှောက်ထားသူတွေဟာအင်္ဂလိပ်စကားပြောနိုင်မယ်။သူတို့လျှောက်လာကိုစဉ်းစားနေချိန်တွင်ဝင်ငွေရတဲ့အလုပ်ကံတစ်ခုခုနဲ့ရပ်တည်နေနိုင်မယ်ဆိုရင်အဲ့ဒါတွေကိုထပ်စဉ်းစားပြီးအမှတ်ပေးမဲ့စနစ်တရလည်းဥပဒေထဲမှာပါဝင်ပါတယ်။ဒီဥပဒေမူကြမ်းကို Republican ထက်လွတ်တော်အမတ်တွေဖြစ်တဲ့ Arkansas ပြည်နယ်က Tom Cotton နဲ့ Georgia ပြည်နယ်က David Perdue ကိုပူးတွဲရေးဆွဲတာပါ။အမှန်အဦးနဲ့အတူတွဲပြီးဒီဥပဒေကိစ္စပြောဆိုရမှာသမ္မတထရမ့်ကဒါဟာအမေရိကန်ကိုပထမဦးစားပေးထားမယ်လို့ရွေးကောက်ပွဲမဲဆက်စည်းရုံးချိန်ကသူပေးခဲ့တဲ့ကတိပြည့်စုံဖို့အတွက်နောက်ထပ်ခြေလှမ်းတစ်ရပ်အထိကြီးကြီးပြောဆိုပါရတယ်။ဒါဟာရာစုနှစ်ထပ်ဝက်အတွင်းအမေရိကန်ရဲ့လူမှုကြီးကြပ်ရေးစနစ်မှာအထူးခြားဆုံးပြည်ပြောင်းလဲမှုဖြစ်တယ်လို့လည်းမစ္စတာထရမ့်ကပြောပါရတယ်။
အီရန်နိုင်ငံရဲ့မကြာသေးခင်ကပြုလုပ်ခဲ့တဲ့ဒုံးကျပ်စမ်းသပ်မှုဟာကုလသမဂ္ဂလူမျိုးရေးကောင်စီပြဋ္ဌာန်းချက်နဲ့ကန့်ကြီးခြင်းမရှိတဲ့အတွက်စုံစမ်းစစ်ဆေးပေးဖို့အမေရိကန်ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကကုလသမဂ္ဂအကြီးအကဲကိုတောင်းဆိုလိုက်ပါတယ်။ဒီစမ်းသပ်ပြုလုပ်မှုဟာအီရန်နိုင်ငံကချင်းချောက်မှုနဲ့ရန်စမှုအဆင့်မျိုးဖြစ်နေတယ်လို့လေးနိုင်ငံက ဒီပြည်လုံမှုကိုပြုလုပ်ခဲ့တာဖြစ်ပါတယ်။ Aku bilang muka, nampak tersengah guna dengan lama ini terhadap de nuklear terbawa dunia ku cuba ya meyakbi me. Tapi dia dongji ne pada de kisah yang itu lusang bo sura. Kula tama kalau nyonya kongsi ya piatan jenis rokan ini jemis si bulu subane.
Yu Ebi Wika daya mendapat lima benda sesuatu itu melihat cahaya ini kuna naik ti lalu mida tungsan ne kilohertz kota nengah. Lightometer 40 kHz 433 lightometer 48 kHz 685 ne dutiya nai wa ma lightometer 190 kHz 1505 ro ga ni chou ne pe ni ba de shin
yu ga ni jada bli me ne phe tri myaw ko dai sa le thou lwe ni ba de america nai gan jwa yi wun ji rex dealer san ha ogula ni ya ga ni she ni ti jin ba me 250 ti 800 sha nai gan mya apwe asean nai gan jwa yi wun ji mya si wi ne ta set ta set de jin ba me asean data san ya si wi arf ne asean sha de di si wi es to ko ta yaw phu philippine nai gan ko di ya bai twin twa phu shi ba de nai gan maw 28 nai gan ga nai gan jwa yi wun ji de ne ji den ta won shu tu de ta yaw me a ri si wi de ko myama nai gan jwa yi wun ji dwon san su ji ta yaw me lo philippine suwa ye pyan cha yi thana internet sa myan na ma phop pya tha ba de ဒါပေမဲ့မြန်မာအစိုးရဘက်ကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အမေရိကန်နိုင်ငံသားယူဝန်ကြီးဟာအာဆီယံဒေသဆိုင်ရာအစည်းအဝေး ARF ကိုတက်ရောက်မယ်။မြောက်ကိုရီးယားနိုင်ငံသားယူဝန်ကြီးရီယောင်ဟိုနဲ့တရားတွေ့ဆုံဖို့အစီအစဉ်ရှိပေမဲ့တရုတ်ဖိလစ်ပိုင်စတဲ့နိုင်ငံတွေကနိုင်ငံသားယူဝန်ကြီးတွေနဲ့အစည်းအဝေးတွေပြင်ပမှာတရားနိုင်ငံချင်းတွေ့ဆုံဆွေးနွေးဖို့ရှိနိုင ရသေးပါဘူ
းအမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့နိုင်ငံသားတွေမြောက်ကိုရီးယားနိုင်ငံကိုခီးသွားလာမှုကိုစက်တင်ဘာလ10ရက်နေ့ကစပြီးတရားဝင်တားမြစ်တော်မှာဖြစ်ပါတယ်ဘူထူးနေကထုတ်ပြန်တဲ့တားမြစ်ချက်အရမြောက်ကိုရီးယားနိုင်ငံကိုတွားရောက်တဲ့အတွက်ဖန်စီခံရမှုနဲ့ကာလရှည်ကြာထိန်းသိမ်းခံရမှုစတဲ့ကြီးမားတဲ့အန္တရာယ်တွေကြောက်ရောက်နိုင်တယ်လို့ဖော်ပြထားပါတယ်။အထူးခွင့်ပြုချက်ဖော်ပြထားခြင်းမရှိတဲ့အမေရိကန်နိုင်ငံကုလက်မှတ်တွေဟာမြောက်ကိုရီးယားနိုင်ငံတွေကိုဒါမှမဟုတ်မြောက်ကိုရီးယားနိုင်ငံကိုဖြတ်တန်းပြီးခီးသွွာလာခွင့်မရှိဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ဒုသာညစာနာမှုကိစ္စအတွက်ခီးသွွာလာခြင်းသတင်းရယူဖို့အတွက်တွားရောက်မဲ့ကိစ္စတွေကိုတစ်နှစ်အထိကင်းလွတ်ခွင့်ပေးထားမှာဖြစ်ပေမဲ့အမေရိကန်နိုင်ငံရဲ့ဌာနကမကြခင်ဒါကိုရုပ်သိမ်းနိုင်ဖွယ်ရှိနေပါတယ်။မြောက်ကိုရီးယားအချင်းထောင်တွင်သတိလစ်တဲ့အထိကျမကြီးဆုတ်ယုတ်လာပြီးမကြခင်မှာကွယ်လွန်သွားခဲ့တဲ့အမေရိကန်ကျောင်းသားအော်တိုဝမ်ဘီယာရဲ့ဖြစ်ရပြီးတဲ့နောက်မှာအခုလိုခီးသွွာလာမှုပိတ်ပင်မှုဆုံးဖြတ်ချက်ပေါ်ထွက်လာတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာအချွန်းအနွယ်ရောဂါပိုးရှိနေသူတွေတဲ့ကနေသေဆုံးသူ73ဦးရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဗိုလ်ဒူးနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဇူလိုင်လ21ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိတနင်္ဂနွေလုံးကနေရတဲ့အချက်လက်တွေအရရတလောပြင်းထန်အသက်ရှူလမ်းကြောင်းပိုးဝင်ယောဂါနဲ့ဆေးရုံတက်ကုသမှုခံယူနေသူပေါင်း224ဦးရှိပြီး seasonal influencer AH1N1 PDM09 ယောဂါပိုးရှိနေသူ69ဦးရှိတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ဩဂုတ်လ2ရက်နေ့မွန်လွဲပိုင်းအထိဓာတ်ကွက်စံတက်အတည်ပြုထားပြီးဆေးရုံတက်ကုသမှုခံယူနေတဲ့လူနာစင်းအရအထူးကုဆေးရုံကြီးဝေပောက်ကြီးမှလူနာ19ဦး၊ရန်ကုန်ပြည်သူဆေးရုံကြီးမှ4ဦး၊စုစုပေါင်းလူနာ23ဦးကုသမှုခံယူနေတယ်လို့လည်းဖော်ပြထားပါတယ်။ဗိုလ်ဒူးနေ့ကကျင်းပတဲ့လွတ်တော်အစည်းအဝေးအတွင်းမှာတော့ H1N1 ဒုက္ခယောဂါပြန်ပွားမှုနည်းအောင်အသိပညာပေးတာတွေကိုတွန်းမြှင့်လှုပ်ဆောင်ဖို့အရေးကြီးအစိုးရတင်သွင်းခဲ့ပေမဲ့ကန့်ကွက်သူများတာကြောင့်အဆွေပြုချက်အတိမဖြစ်ပဲမှတ်တမ်းတင်တဲ့အစီအမံရှိခဲ့ပါတယ်။ H1N1 virus ကိုကူးစက်ခံရသူဟာယောဂါလက္ခဏာပြဖို့2ရက်ကနေ9ရက်ထိအချိန်ကြာတတ်တာမို့မကြခင်မှာယောဂါဖြစ်တဲ့လူကြီးတိုးလာနိုင်ခြင်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းသတိပေးထားပါတယ
်။အာဖဂန်နစ္စတန်နိုင်ငံမငြိမ်သက်ဖြစ်နေတဲ့ကန္ဒဟာနယ်ဗုဒ္ဓဟူးနေ့ကနေတုစီရင်တန်းတစ်ခုအတိုက်ခတ်ခံရတဲ့အတွက်အမေရိကန်စစ်သားနှုတ်သေဆုံးသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ပင်တဂွန်ပြောခွင့်ရ Jeff Davis ကအသေးစိတ်ဘာမှမဖော်ပြပေမဲ့တာလီဘန်တို့ကတော့သူတို့ရဲ့အသေးခံဘုံခွဲသမားတဦးကဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့မော်တော်ယာဉ်တစ်စင်းနဲ့နေတုယာဉ်တန်းကိုဝင်တိုက်ခဲ့တာလို့ဆိုပါတယ်။ သူတို့အခေါ်နိုင်ငံခြားကျူးကျော်ရေးတပ်ဖွဲ့တွေကအစ်မအရာရှိနှုတ်အပါအဝင်စစ်သား55ဦးသေဆုံးသွားတယ်လို့ဆိုပါတယ်တာလီဘန်တို့ကဒီလိုဖြစ်ရတဲ့ပတ်သက်ပြီးသေဆုံးသူအရေးအတွက်ကို
ချက်တွင်ပြောကြားလေ့ရှိတယ်လို့ပြောပါတယ်ခင်ဗျာအမေရိကန်ဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို
တမနာထရမ်ကထုတ်ပြလိုက်ပြီးသုံးလကြာမှာရေအခုလိုအကြီးကဲဖြစ်လာတာပါခင်ဗျာကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းနိုင်တို့ကကြာတာပတင်းနေနဲ့ခင်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုအရင်ဆုံးပြောပြပါမှာပါ ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာဒီသတင်းပတ်ကုန်ကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးအစည်းအဝေး ASEAN Data Science အစည်းအဝေးနဲ့ အရှေ့အာရှထိပ်သီးအစည်းအဝေးတို့မှာတောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စရဲ့အစား Islamic အစွန်းရောက်ဝါဒီစစ်သွေးကြွရရဲ့ NDA ပိုကြီးလာနေတဲ့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်လာမယ်လို့ခန့်မှန်းထားကြပါတယ်။ အစည်းအဝေး အင်ရှင်ဖိလစ်ပိုင်နိုင်ငံကိုယ်တိုင်ကဒီအစ္စလာမစ်အစွန်းရောက် NDA ကိုရင်ဆိုင်နေရတာပါ။အပြည့်စုံကတော့ရိုက်တာသတင်းလွှာတပုတ်ပေါ်အခြေခံပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအစ္စလာမ်စစ်သွေးကြွရည်နဲ့တိုက်ပွဲဆက်ဖြစ်နေတာနဲ့အမျှဒီသတင်းဘက်ကမှကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့တခြားမိတ်ဖက်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်ဒေသရင်းလူညွန့်ရေးကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်လာမယ်လို့ခန့်မှန်းချက်တွေထွက်နေတာပါ။ဒီအစည်းအဝေးတွေကိုအာဆီယံဖွဲ့ဝင်နိုင်ငံ ောက်ခံတဲ့အစ္စလာမ်စစ်သွေးကြွတွေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကိုမေလ23ရက်နေ့မှာဒိန်လိုက်တဲ့အတွက်ဖိလစ်ပိုင်တပ်ဖွဲ့တွေကိုလည်းတက်လှန်ထားပါတယ်။မာရာဝီမြို့မှာတိုက်ပွဲတွေဆက်ဖြစ်နေပြီးအစ္စလာမ်အစွန်းရောက်လက်နက်ကိုင်အများစုအပါအဝင်လူပေါင်း650ကျော်တည်ဆုံထားပြီးပါပြီ။အစ္စလာမ်အစွန်းရောက်သူရဲ့လှုပ်ရှားမှုကိုထိန်းချုပ်ဖို့နဲ့ပင်လယ်ဓားရိုင်ကိုနှိမ်နင်းဖို့အတွက်ဖိလစ်ပိုင်နိုင်ငံနဲ့အိမ်နီးချင်းမလေးရှား၊အင်ဒိုနီးရှားနိုင်ငံတွေပူးတွဲပြီးမကြသေးခင်ကပဲရေချောင်းကင်းနေတာကိုလုပ်ခဲ့ကြပါသေးတယ်။အခုကျင်းပမဲ့စည်းဝေးတွေအတွင်းအစ္စလာမ်စစ်သွေးကြွနှိမ်နင်းရေးလုပ်ငန်းအပေါ်ထောက်ခံမှုအများပြားရမယ်လို့မျှော်လင့်နေကြောင်းဖိလစ်ပိုင်နိုင်ငံသားဝင်ကြီးရိုဘစ်ပီယာဘူလီဗာကပြောပါတယ
်။ It's a concern of every country and we expect that there will be a lot of support
နိုင်ငံတိုင်းရဲ့စိုးရိမ်ချက်တခုဖြစ်ပြီးမာရာဝီမြို့မှာဖိလစ်ပိုင်နိုင်ငံရဲ့လှုပ်ဆောင်ချက်တွေပေါ်ထောက်ခံမှုအများပြားရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။စုလူပင်လယ်နဲ့ပတ်ပတ်လည်အင်ဂျင်ဒေသတွေမှာအကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးဆိုင်ရာဖိလစ်ပိုင်၊အင်ဒိုနီးရှား၊မလေးရှားတို့နိုင်ငံပူးပေါင်းလှုပ်ဆောင်ချက်တွေအပေါ်ထောက်ခံမှုအများအပြားရမယ်လို့မျှော်လင့်ပါတယ်
။နေ့စဉ်ကျင်းပတဲ့အခုလိုဒေသတွင်းအစည်းအဝေးတွေမှာအစဉ်လာအဖြစ်ကတောင်တိုးပင်လယ်ရေဟာထိတ်ဆုံးကနေပါခဲ့တာပါ။တောင်တိုးပင်လယ်တွင်ရေချောင်းတော်လာရေးနဲ့ပတ်သက်ပြီးလိုက်နာလှုပ်ဆောင်ရမယ့်ကျင့်ဝတ် COC တခုကိုချမှတ်ဖို့အစည်းအဝေးတယောက်တဲ့နိုင်ငံတွေကတရုတ်ကိုဖိအားပေးမယ်လို့ပုံမှန်အဖြစ်မျှော်လင့်နေရှိကြတာပါ။အခုတော့နိုင်ငံသားအကြံဖက်ဝါဒီလက်နက်ကိုင်တွေပူပူပြီးရောက်လာနေတဲ့ကိစ္စကိုအရေးပေါ်ဦးစားပေးကိစ္စအဖြစ်မြင်နေကြတာကြောင့်တောင်ပြိုပင်လယ်ပြဿနာကတိတ်မကြီးလာတော့တဲ့အခြေအနေရောက်လာတယ်လို့ငင်းချန်ရေးအကြံဖက်လူရဲနဲ့အကြံဖက်ဝါဒဆိုင်ရာဖိလစ်ပိုင်အင်စတီကျူကအမှုဆောင်ညွှန်ကြားရေးမှူးရိုမိုဘန်လာဝီကပြောပါတယ်
There is now a moment of relative calm in the South China Sea and the positive development happening between China
တောင်ပြိုပင်လယ်မှာအတော်လေးငြိမ်သက်တဲ့အခြေအခါတစ်ခုကိုရောက်ပြီးတရုတ်နဲ့ဖိလစ်ပိုင်အကြားအပေါင်းလက္ခဏာဆောင်ဖြစ်ထွန်းတိုးတက်မှုရှိနေတာကလည်းတောင်တိုးပင်လယ်အရေးဟာအကြမ်းဖက်ဝါဒဆိုင်ရာကိစ္စနဲ့နှမ်းရှင်ရင်ပြဿနာနည်းသလိုဖြစ်လာပါတယ်။ဒေသတွင်းအကြမ်းဖက်ဝါဒဒေသမှာကပြပအကြမ်းဖက်ဝါဒီလက်နက်ကင်တွေပိုပြီးရောက်လာနေတာကြောင့်ဖိလစ်ပိုင်မှာအကြမ်းဖက်ဝါဒကိစ္စပိုပြီးအရေးတကြီးဖြစ်လာပါတယ်။ဖိလစ်ပိုင်အစိုးရအတွက်ကတော့ဒီကိစ္စကအရေးပေါ်ဦးစားပေးဖြေရှင်းရမယ့်ကိစ္စပါ။
တောင်တိုးပင်လယ်တစ်ခုလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေထဲကဆိုရင်ဖိလစ်ပိုင်မလေးရှားဘရူနိုင်းနဲ့ဗီယက်နမ်နိုင်ငံတွေကပိုင်ဆိုင်တယ်လို့ပြောထားတဲ့နေနေတွေလည်းရှိပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကတော့ဒီကိစ္စကိုဒေတာတွင်းနဲ့နိုင်ငံတကာအစည်းအဝေးတွေမှာပြောဆိုဆွေးနွေးတာမျိုးဘယ်တော့မှမလိုလားခဲ့ပါဘူး။ပြီးခဲ့တဲ့တောက်ကြာနေ့ပုံမှန်တင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူခန်းပြောသွားတာက
南海现在地区局势是趋于平静的，我们不认为。
但是嘛，交流本来对其他三亚经济的影响不是太大的。 တခြားနိုင်ငံတို့ကလုံခြံချက်ကားပြောနေတယ်လို့ဒီဒေသမှာတင်းမာတဲ့အခြေအနေရှိနေတယ်လို့ကျွန်တော်တို့မထင်ပါဘူး။အစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာတွေကိုသက်ဆိုင်တဲ့နိုင်ငံတွေအားလုံးဆက်ဆွေးနွေးနေကြပြီးဆက်ဆက်တဲ့အခြေအနေကိုကျွန်တော်တို့အနီးကပ်ဆက်ပြီးစောင့်ကြည့်သွားမှာပါလို့ဒီလိုနိုင်ငံကြီးဌာနပြောခွင့်ရလူကန်းကပြောသွားတာပါ။မနီလာမြို့မှာကျင်းပမယ့်အစည်းအဝေးတွေကဩဂုတ်လ5ရက်စနေနေ့မှာစတင်မှာပါ။ဒါအပြင်အာဆီယံအဖွဲ့ထူထောင်တဲ့190ပြည့်အထိမ်းအမှတ်အခမ်းအနားတစ်ခုကိုလည်းကျင်းပဖို့ရှိပါတယ်။ဒီနှစ်နိုဝင်ဘာလမှာတော့အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်ထိပ်သီးအစည်းအဝေးတွေကိုကျင်းပဖို့ရှိပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောထားပါတယ်။အစည်းအဝေးတွေရဲ့လုံခြုံရေးကြိုတင်ကာကွယ်တဲ့လှုပ်ဆောင်ချက်အနေနဲ့ရဲတပ်ဖွဲ့ဝင်ပေါင်း13,000ကိုချထားတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကုချက်ချက်သိမ်းပါရှင်။စစ်သွေးရေးပုံမှန် 66 ဂါကြီးလို့လွတ်လပ်စွာပြောဆိုခွင့်တွေကိုချုပ်ချယ်ဟန်တာတဲ့ဥပဒေတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြင်ဆင်ရေးဆွဲတင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။66ဂါကြီးကိုလုံးဝဖျက်သိမ်းခြင်းမပြုဘဲပြင်ဆင်ဖို့အမျိုးသားလွတ်တော်ကဩဂုတ်လ1ရက်နေ့မှာဆုံးဖြတ်လိုက်တဲ့အပေါ် HRW ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ကိုစော်ဝင်းလိုင်ကအပြည့်စုံကိုတင်ပြမှာပါရှင
်။တရင်းမီဒီယာသမားတွေကိုမတရားသဖြင့်ဖမ်းဆီးထိန်းသိမ်းတာတွေအပြင်လွတ်လပ်စွာပြောဆိုခွင့်ကိုပါအဟံထားဖြစ်စေတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့ပြည်တွင်းပြည်ပမှာရှိနေတဲ့မီဒီယာအဖွဲ့အစည်းတွေလူ့ခွင့်ရေးအဖွဲ့တွေနဲ့တက်ကြွလှရှားသူတွေကတောင်းဆိုနေကြတဲ့ကြားကပဲဒီဥပဒေကိုမဖျက်သိမ်းဘဲပြင်ဆင်သုံးစွဲဖို့အမျိုးသားလွတ်တော်မှမနေ့ကမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုဟန်တာချုပ်ချယ်တဲ့66ဂါကြီးလိုဥပဒေတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီအောင်ပြင်ဆင်ရေးဆွဲတင်တယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရလက်ထောက်ညွှန်ကြားရေးမှူးဖီလ်ရောဘတ်ဆင်ကပြောပါတယ
် We want to see this law reformed in line with international human rights standards. It's pretty simple. There are certain standards that set out what restrictions can be legally imposed on
ဒီဘရီကိုနိုင်ငံတကာစံရေးစံညွှန်းတွေနဲ့ညီပြင်ဆင်ရေးကျွန်တော်လိုလားပါတယ်ဒါဟာအင်တန်ယူရှင်းတဲ့ကိစ္စပါလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ဥပဒေနဲ့ညီဘယ်လိုတာမီချက်တွေပြဋ္ဌာန်းနိုင်လဲဆိုတော့စံချိန်စံညွှန်းတွေရှိပါတယ်အခုဥပဒေကအဲ့ဒီစံရင်စံညွှန်းတွေနဲ့ကိုက်ညီခြင်းမရှိတဲ့အပြင်လီတောင်မနှိစပ်ပါဘူးဥပဒေတွေကိုပြင်ဆင်ရေးဆွဲဖို့ကျွန်တော်ပြောဆိုတဲ့အခါအလုံးကစံအဖြစ်သတ်မှတ်ထားရတဲ့နိုင်ငံတကာလူ့ခွင့်ရေးတွေနဲ့ချိန်ထိုးလုပ်ဆောင်ရမှာဖြစ်ပါတယ်66ဂါကြီးရင်မကပဲလူ့ခွင့်ရေးကိုချိုးဖောက်တဲ့ဥပဒေတိုင်းကိုပြန်လည်ဆုံးသတ်ဖို့ကျွန်တော်မြန်မာအစိုးရကိုအချိန်ချင်းတောင်းဆိုခဲ့ပြီးဖြစ်ပါတယ
်လွတ်တော်ဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်အရ66ဂါကြီးနဲ့တရားစွဲခံရရင်အာမခံရနိုင်တာနဲ့ထောင်ဒဏ်ကို3နှစ်အထိပြင်ဆင်တတ်မှတ်တာတွေလှုပ်ဆောင်ထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပြင်ဆင်မှုတွေဟာလုံလောက်ချင်းမရှိဘူးလို့ Fee Robertson ကပြောပါတယ်
။ Our view is that they have not really addressed the problem. They have done one step which is appropriate to allow people to have bail. Everybody has the right to bail for non-violent.
ကျွန်တော်အမြင်မှာတော့အစိုးရအနေနဲ့ပြဿနာကိုကင်တွယ်ဖြေရှင်းတယ်လို့မြင်ပါဘူး။တရားစွဲဆိုခံရသူတွေအမကန်ပေးတာမျိုးလို့တူတက်တဲ့လှုပ်ဆောင်မှုတွေတော့တွေ့ရပါရဲ့။အကြမ်းဖက်မှုမဟုတ်တဲ့ပြစ်မှုကျူးလွန်သူတိုင်းဟာအမှတ်ကံရနိုင်ပါတယ်66ဂါကြီးဆိုတာဟာအစီအဖြစ်မှုမျှတာဖြစ်ပါတယ်ပြည်ထောင်ရဲ့ဇင်းမြစ်ကိုမဖြစ်ရှင်းမဲ့အဖန်ခါရသူတွေကိုရာဇဝသားတွေလိုပြုမှုဆက်ဆံနိုင်အောင်ကြဲကြဲပြန့်ပြန့်လုပိုင်ခွင့်တွေပေးထားတာဟာသွေးရဲရဲ့တန်ရဲရဲ့ဖြစ်နေတဲ့ဒဏ်ရာကို plus လေးနဲ့ကပ်ဖို့ကြိုးစားသူတွေဖြစ်နေပါတယ်ဒီနည်းနဲ့တော့ပြည်ထောင်ကိုဖြစ်ရှင်းလို့ရနိုင်မှာမဟုတ်ပါဘူ
းဒီလောက်ရောက်ကိုကြီးကြီးအဖင်လူလူရဲ့အခွင့်အရေးတွေကိုပါလေးစားလိုက်နာတယ်ဆိုတော့လူလူကတင်မြောက်ထားတဲ့လက်ရှိအစိုးရအနေနဲ့အခြေခံစိုးရိမ်မှုတွေဖြစ်တဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာပါမလားဆိုတဲ့မေးခွန်းထုတ်เสียရဖြစ်လာကြောင်း Field Robertson ကပြောပါတယ်။တချင်တုန်းကကိုယ်တိုင်ဖိနှိပ်ချုပ်ချယ်ခံခဲ့ရတဲ့လက်ရှိလွတ်တော်အမတ်တွေအနေနဲ့ဒီဥပဒေကိုဘာကြောင့်မပြင်နိုင်ကြသလဲဆိုတဲ့အပေါ်မှာလည်း Field Robertson ကမေးခွန်းထုတ်လိုက်ပါတယ
်။ You know why is a government full of people who were elected who during some part of their lives spent years in prison you know for you know associating with the
NLD ဟာသူထိတွေ့ခဲ့မှုသူရဲ့အမြင်ကိုလွတ်လပ်စွာဖော်ထုတ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးဖန်ဆီးခံခဲ့ရတယ်ထောင်ချခံခဲ့ကြရတယ်ဒီလူတွေဟာအခုသူတို့လွတ်တော်မှဖြစ်လာတော့ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ဝန်လေးနေကြတာဘာကြောင့်လဲလူခွင့်ရေးကိုလေးစားလိုက်နေဖို့ပြက်ကွက်နေကြတာကိုလည်းကျွန်တော်ဘာကြောင့်လဲလို့မေးချင်ပါတယ်ကျွန်တော်ထင်တာကတော့ဒီဆုံးဖြတ်ချက်ဟာ NLD ပါတီခေါင်းဆောင်မိုင်းကလာတယ်လို့ထင်ပါတယ်ဒါဟာဆိုရင်ကြာကိစ္စပါကျွန်တော်ထင်တာကတော့ NLD ခေါင်းဆောင်မိုင်းဟာစစ်ကောင်းဆောင်တွေနဲ့တခုခုနားလည်မှုရှိထားလို့လားဒါမှမဟုတ်အစွန်းရောက်အစွန်းရောက်ဝန်ထမ်းတွေကသူတို့အပေါ်ဝေဖန်ပြောဆိုသူတွေကိုအရေးယူလို့ရနိုင်တဲ့ဥပဒေတခုခုရှိထားစေချင်တာကြောင့်လားဆိုတာလဲစဉ်းစားစရာဖြစ်ပါတယ်
66ဂါကြီးပြင်ဆင်ရေးကိုအမျိုးသားလွတ်တော်မှာဆုံးဖြတ်လိုက်တဲ့ဆိုပေမဲ့ Daha ubre pi etim pi tebe, pitulu doma, tama, sunia oma pitulu, tegelo mpi legae, pidonzu ludo asima, tama, sunia oma pibarakne.
Kuzo wina mache? Leshi soya trapebu, sanap yanide, mutai e azulu, and ye canare. Tangaro to choye lo yaku, lamakanai jow, a pipi sayam, yama, tangarom ya, puega, piovare, a kusanap ya berima, be yogari, bawini jow. ကနေဒါအခြေစိုက်အပြည့်ပြည့်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌဆရာတော်အရှင်ကောဝိဒါကမိန့်ကြားပါတယ်တန်ဃာတော်တချို့ဦးဆောင်ပြီးလူပုဂ္ဂိုလ်တွေပါဝင်တဲ့အမျိုးသားရေးအင်အားစုတွေဟာရန်ကုန်နဲ့မန္တလေးမြို့တွေကထင်ရှားတဲ့တာသနိကအဆောက်အုံတွေမှာမနေ့ကစပြီးတပိတ်စခန်းတွေဖွင့်လှစ်ပြီးတော့အစိုးရကိုစန့်ကျင်ဆန္ဒပြနေကြတာပါရှင်
အခုကြားခဲ့ရတဲ့အတန်တွေကတော့မန္တလေးမြို့တာသနာ2500ဘိန်းမှမှာတပိတ်စခန်းဖွင့်ပြီးဆန္ဒပြနေတဲ့တန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တွေရဲ့ကြွေးကြော်တန်တွေပါလက်ရှိNLD အစိုးရလက်ထက်မှာတာသနာရေးအတွက်တာမကအမျိုးသားလုံခြုံရေးပါအကာအကွယ်မဲ့နေကြောင်းဆန္ဒပြနေတဲ့တန်ဃာတော်တွေကဆွဆဲပြောဆိုခဲ့ပါတယ် အခုလိုတာသနိကအဆောက်အအုံမှာတပိတ်ပေါက်ဆန္ဒပြတာတွေမပြုလို့ဖို့မန္တလေးမြို့ချမ်းမြသာစီမြို့နယ်တန်ခမဟာနာယကအဖွဲ့ဥက္ကဋ္ဌဆရာတော်ကြီးဦးဝိလာတာကလည်းတာမြင်ခဲ့ပါတယ်။အစိုးရကဒီနယ်လေးမှာလုပ်နေတာ။နော်အဲ့ဒါမိကရရတယ်နော်။ဆန္ဒပြဝဲဦးဆောင်နေတဲ့တန်ခါတော်တွေဘက်ကတော့ဆက်လက်ပြီးအစိုးရကိုစန့်ကျင်ဆန္ဒပြသွားဖို့ရှိပြီးလက်ရှိဖွင့်လှစ်ထားတဲ့တပိတ်စခန်းတွေအတွက်
Democracy nine and Rimarao, Lululele Sana Piaquin Shibime, Tasanya, Ye Anabinu, Quimpujaku, Juya Jiao, Canada Chisai, Pipi Sayam, Yama Tangaromia, Pue Ukata, Sierra Shin Govidaga, Mijabare, Dapi, Leshi Tangarori Usaunit, Sana Piaweriha, Jotamu Shibu, Mian Jiao, Sierra Ga, Kulu Mimare.
Mano Sanabia is in Ovi the Uriya. Quinton Bima, Sanabia, Lipolo Dima, Sanaja, we look at Ole. She has a gamma lobby or Jubi John Jatahari. So Kumija Yama, Sanabia. Oh, and Ovi the Vidulua, you got Dim Yautari, Suya Kuma Denijo, Chemeshi, Bidole Druma, Anna, Biwa, Machiba, and Pinin, and Chema. Tilo, we all got in. So I've joked the case that in the low and Lemakan, Lolem, Lodem Babu. Although, the Aloa, many of you got to know that so I let Chile, Pio, the Droma, Anale, Shira, Shira Mowgli, who Lorraine, do a chinia. Anna Machibana, Ochonia, so ya, Droma, a Kagari, Yashi, Era, who baby or Gari Babu, you don't know, you know, Pono.
อันนี้เนี่ยเราเล่มขันในบุรุษมีเยอะเยอะมาเลยปุ๊ดตาตาธนาที่เต็มปุ๊ดตั้งอารมณ์อารมณ์ยิ่งยิ่งยุ่งเนี่ยตาธนาพิจิตรเจ้าเสียรักสั่งเล่มมีจ้าวเลยอ่านอะไรอ่ะเนี่ยยิ่งยุ่งเนี่ยนี่กูเรียกคนสมัยนั้นอะไรกูเรียกย้อนหลังเจ้าเรื่องอะไรกูเรียกย้อนเลยเรื่องอะไรกูเรียกย้อนหลังเจ้าเรื่องนี้แต่ที่ยังดูข้าวเจ้าไม่ดรีนี่จ้าเราเนาะพอมาพิจิตรเต็มกองบอลีอารมณ์ต่างกันยิ่งยุ่งเนี่ยนี่จ้าเนาะกองน ားသူတွေကမနေ့ကတပိတ်စခန်းဖွင့်ပြီးအစိုးရစန့်ကျင်တဲ့ကြွေးကြော်တန်တွေနဲ့အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကိုတပ်ဆိုင်ရာလွှတ်တော်အမတ်တွေနဲ့အာဏာပိုင်တွေကတွားရောက်ညှိနှိုင်းပြောဆိုခဲ့ပေမဲ့ပြေလည်မှုမရခဲ့ပါဘူး။ရန်ကုန်မြို့ကဆန္ဒပြပွဲကိုရဲလုံခြုံရေးအင်အားတွေနဲ့အာဏာပိုင်တွေကအခုချိန်ထိစောင့်ကြည့်နေပါတယ်။ဒီကနေ့မှလည်းရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာသူတို့ဆက်လက်ဆန္ဒပြမှာဖြစ်တယ်လို့ဥဆောင်ဆန္ဒပြနေတဲ့တံဃာတော်တွေကမိန့်ကြားခဲ့ပါတယ်ရှင
်။ကြာသပတေးနေ့နဲ့ခင်ဗျာ VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။မကြာခင်ရက်ပိုင်းတွေအတွင်းမှာပဲ NCA အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့နဲ့ တမရော်ရူကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့ငင်းငယ်လုပ်ငန်းစဉ်အစဉ်ပြေစီဖို့လက်ရှိဖွဲ့စည်းထားတဲ့အပြည့်ရဲ့ပူတွဲစောင့်ကြည့်ရေးကော်မတီရဲ့လုပ်ပိုင်ခွင့်အနေနဲ့ပတ်သက်လို့လည်းမိခွန်းတွေထုတ်နေကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ရှမ်းပြည်နယ်အတွင်းNCA ပြည်ရလက်မှတ်ရေးသူးထားတဲ့တောင်ပိုင်းရှမ်းပြည်သမ္မတရဲ့တပ်ဖွဲ့ဝင်အမှုကိုမြန်မာသမ္မတကနေဖမ်းဆီးထားတဲ့ကိစ္စအပေါ်မှာRCS ဘက်ကမေးမြန်းထားပေမဲ့လည်းသမ္မတဘက်ကရည်ရွယ်ရာဖြေကြားပေးတာမျိုးမရှိဘူးလို့တောင်ကြီးဆက်ဆံရေးရုံးတာဝန်ခံလက်ဖြစ်ရှမ်းပြည်နယ်ပြည်ရပူးတွဲစောင့်ကြည့်ရေးကော်မတီ GMCA ရဲ့ဖွဲ့ဝင်လက်ဖြစ်တဲ့ဒုက္ကမူကြီးဆိုင်ဦးကအခုလိုပြောပါတယ်ကျွန်တော်တို့ကဒီအပြည့်ရပူးတွဲစောင့်ကြည့်ရေးကော်မတီ
ကျွန်တော်ဖန်သွားတာအဲ့လိုပါပဲဘယ်မှာဖယ်ရောက်နေလဲမသိဘူးကြာကျွန်တော်ဆက်ဆံရုံးကနေဒီဟာမှုတွေကျွန်တော်တို့ကတိရံတိုင်းကြည်ပန်းတော့ဖုန်းဆက်မေးပြီမလဲသူတို့ကပြည်သေးဦးเนาะပြန်မေးပြီးပါမယ်ဆိုပြီးတော့ဘာမှပြောတာမကြားသေးဘူးမှာဆိုရင်ကျွန်တော်တို့မှာလွတ်လပ်စွာသွားလာခင်းရှိတယ်ပေါ့နော်ဟိုဖမ်းမှုမတင်ဘူးပါနော်တောင်ပိုင်းရှမ်းပြည်သမ္မတတပ်ဖွဲ့ဝင်တဦးကိုဆူလန်လက
တယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့အန်စီပြည်ချက်လက်မှတ်ရေးသူးစားပေမဲ့မြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေစေချင်းဒီမှာရှိနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့နဲ့18ရက်နေ့တွေမှာရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြင်းမြို့နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းဟူပုံးမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟူပုံးမြို့နယ်ထဲကနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးနန်းခုတ်ဒေသခံရွာသား10ဦးဖမ်းဆီးခံရသလိုအဲ့ဒီထဲကခုနှစ်ဦးဟာပြန်လည်လွတ်မြောက်ခဲ့ပေမဲ့လည်းရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။လက်ရှိမြန်မာတပ်မတော်ကလည်းထိုးစစ်ဆင်နေမှုအရသားတွေကိုဖမ်းဆီးနေမှုလှုပ်ဆောင်ချက်တွေဟာရရှိပြီးသားငြိမ်းချမ်းရေးနောက်ကျောင်းပြန်လှည့်နေပြီလို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ GMCS ကော်မတီဝင်သူပူမူကြီးဆိုင်ဦးကအခုလူဆက်ပြောပါတယ်။
ကျွန်တော်တို့ RNCO ယုံကြည်မှုရှိနေတော့နေတဲ့အချိန်မှာဒီလိုတိုက်ပွဲတွေဖြစ်တာတို့ဒီရတာဗီဒီယိုတို့နောက်ဖန်ဆီးတာတို့ကျွန်တော်တို့အဲမှာမရှိသင့်ဘူးမဖြစ်သင့်ဘူးပါနော်။နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့ကျွန်တော်တို့က RNCO ထိုးတာပေါ့။အခုလိုအချိန်မှာကျတော့ပုံပြီးတော့ဆိုးလာတဲ့အချိန်မှာရောက်နေတယ်ပေါ့နော်။ RNCO ကဟိုငင်းချင်းလမ်းကြောင်းကိုမတွားဘဲနဲ့ဟိုနောက်ပြန်လဲနေတဲ့ဘောမျိုးမှာဖြစ်နေတယ်ပေါ့။
အခုလိုဖြစ်ပေါ်တဲ့ပြဿနာတွေကိုရှမ်းပြည်နယ်ပြည်ရပူးတွဲဆောက်ကြည့်ရေးကော်မတီ GNCF ကိုတင်ပြထားပေမဲ့လည်းထူးခြားမှုမရှိဘူးလို့သူ့ဘူမူကြီးဆိုင်ဦးကပြောပါတယ်။ NCA ပြည်ရဖွဲ့နဲ့တပ်မတော်တို့ကြားဖြစ်ပေါ်နေတဲ့စီရေးပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့ TMC ကနေစီစစ်အသေးပြုရေးဖွဲ့တွေဆေလွတ်နေတယ်လို့ပြည်ထောင်စုအဆင့်အပြည့်ရပူးတွဲဆောက်ကြည့်ရေးကော်မတီ GNC ကော်မတီဝင်ပိုးမြူသာလူမျိုးရေးဖွဲ့ချုပ်ကသူ့ဘူမူကြီးခွန်အောင်မန်းကပြောပါတယ်။
နော်နော်ဆေအတော့ GMC ရနေတော့ဒီစီစစ်ဒီကြီးရဲ့ဖွဲ့တွေလွတ်ပြီးတော့မှလွတ်သွားရောက်စီစစ်တာတွေတော့ဆောင်ရွက်နေတာတွေရှိတယ်။အဲဒီစီစစ်ဒီကြီးရဲ့ဖွဲ့ကနေဒါမျိုးတော့မှတင်ပြထားတာတော့မရှိသေးဘူးပေါ့စီဝေးတွေရောက်မှပဲဒီကွန်ပီယာနေပြီးတော့မှသုံးဖြတ်မှာပေါ့ဘလို့ပြပြရေးယူမယ်ဆိုတာတော့ GMC ရလည်းဟိုရန်ရတစ်ခုလုံးဟိုအောက်ခြေထိလည်းပတ်နိုင်တဲ့အနေထားမရှိသေးတာလည်းပါတာပေါ့လေ။
လက်ရှိ GNC ကိုပြည်ထောင်စုအဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်ဖွဲ့စည်းထားပေမဲ့လည်းဒေသဆိုင်ရာအဆင့်နဲ့ဒေသဆိုင်ရာစောက်ကြီးရေးအဖွဲ့တွေမဖွဲ့နိုင်သေးတာကြောင့်ပြဿနာဖြေရှင်းရေးမှာနှောင့်နှေးကြန့်ကြာနေရတယ်လို့သူ့ဘူမူကြီးခွန်အောင်မန်းကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူးထားပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးပါဘူး။ဒါ့အပြင်တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြောက်ပိုင်းရှမ်းပြည်တပ်မတော်ရှမ်းနိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ရှမ်းတိုင်းဒေသများသုတ်သက်ရေးပါတီ SNTP တို့နဲ့ဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ထိုင်းနိုင်ငံချင်းမာညို့မှာဇူလိုင်လ20ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့လည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးရကန့်ကွက်မှုကြောင့်ကျင်းပခွင့်မရရှိခဲ့ပါဘူး။တစ်ဖက်မှာလည်းငင်းချမ်းရေးလုပ်ငန်းစဉ်နဲ့23ရာစုပင်လုံးတတရချင်းအစည်းအဝေးတွေအကျိုးပြင်ဆင်တဲ့အနေနဲ့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားဒီကနေ့ထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်ခင်ဗျာ။
ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်ပါရှင်ကြာသာပတင်းနေနေခင်အစီအစဉ်ကိုရေဒီယိုအပြင်အင်တာနက်ဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာကနေတိုက်ရိုက်နားဆင်နေကြတဲ့တယ်လေကျေးဇူးအထူးတင်ပါတယ်မကြခင်မှာတော့ဒုတိယပိုင်းနိုင်ဝက်ကိုဆက်လက်ထုတ်လွှင့်ပါပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ကြာသပတင်းညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထိုးလွှင့်နေပါတယ်ဒါအပြင် VOA မြန်မာပိုင်း website ဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ငံဝတ်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ
။ First look at the Obama administration. The only real success.
ဒါကတော့မြန်မာနိုင်ငံသားရေးဝါဒမှာဘလို့စိန်ခေါ်မှုတွေရင်ဆိုင်နေရတယ်ဆိုတာကိုဥကြော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါရဲ့ရှင်။အခုတော့ဒီကမ္ဘာသတင်းလွှာတွေမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်ဥကြော်စန္ဒာကပဲကောက်နှုတ်တင်ပြမှာပါ
။ညဉ့်ဉန်းရေးဖြစ်စဉ်မှာ UNFC အကျုံးဝင်ဆက်ဖြစ်တဲ့ဆိုတဲ့ခေါင်းစဉ်နဲ့ Eurasian Review မှာဒေါက်တာ S Chandra Shekharan ရေးသားထားတာကိုဥစွာတင်ပြလိုပါရဲ့။မြန်မာအစိုးရဟာ UNFC ရဲ့ကုစလေတွေနဲ့အဂုလပထမအပတ်မှာတွေ့မယ်လို့မီဒီယာတွေကရေးသားကြပါရဲ့။ UNFC ဟာအပြော့သွားပြီမဲ့ညဉ့်ဉန်းရေးဖြစ်စဉ်မှာလွှမ်းမိုးမှုရှိနိုင်သေးတယ်ဆိုတာကိုအစိုးရကအသိအမှတ်ပြုတဲ့အတွက်ဒါကောင်းတဲ့သတင်းဖြစ်ပါတယ်။ UNFC ကိုစတင်တည်ထောင်စဉ်ကပါဝင်ခဲ့တဲ့ KIO ဟာ UWSA ဝတ်တဖွဲ့ဦးဆောင်တဲ့အဖွဲ့နဲ့ပေါင်းပြီးဒုတိယပင်လယ်ကိုတက်ရောက်မယ်လို့ဖြစ်သွားပါတယ်။2011ကချင်းမိုင်မှာဖွဲ့စည်းခဲ့တဲ့ UNFC ဟာမူလကအဖွဲ့ပေါင်း12ဖွဲ့ပါဝင်ခဲ့ပြီးကျန်အဖွဲ့တွေပါဝင်လာလိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့လက်တွေ့မှာအဲ့လိုဖြစ်မလာခဲ့ပါဘူး။ပထမဆုံး UNFC ဟာဘိုးချုပ်ကံမှုများလွန်တယ်လို့အကြောင်းပြပြီး KNU နဲ့ထွက်သွားပါတယ်။အဲဒီနောက်တခြားအဖွဲ့အစည်းအသီးပြည်ဟာလည်းအကြောင်းကြောင့်လမ်းခွဲသွားခဲ့ပါတယ်။အခုခါအဖွဲ့ဝင်အနည်းငယ်လောက်သာကျန်စီတော့ပေမဲ့ဒီ UNFC အဖွဲ့ဟာအနာဂတ်ညဉ့်ဉန်းရေးဖြစ်စဉ်မှာသူ့အတွက်အခက်ကဏ္ဍရှိနေပါသေးတယ်။ဘာကြောင့်လဲဆိုရင်ပထမဆုံးအချက်ကတော့ညဉ့်ဉန်းရေးဖြစ်စဉ်ကိုအစိုးရနဲ့တပ်မတော်ကတစ်ဖက်တရုတ်အာဘေဝါဥဆောင်မဟာမိတ်ကတစ်ဖက်ဒီနှစ်ဖက်လက်ထဲမှာမထားရစ်ခဲ့ခြင်းပါဘူး။ဒီတိုင်းသာထပ်ပြခဲ့မှာဆိုရင်ညဉ့်ဉန်းရေးဖြစ်စဉ်ဟာအစိုးရနဲ့တရုတ်အကြားဆွေးနွေးပွဲလုံးလုံးဖြစ်သွားပါလိမ့်မယ်။တရုတ်အထူးသံဆွန်ဂူရှင်ဟာမြေပြည်တော်ကိုချုံပေါအောင်တွားရောက်နေကြတာပါ။အခုလက်ရှိမှာလည်းတရုတ်ကွန်မြူနတီပါတီဘိုကော်မတီဝင်နိုင်ငံတကာရေးရာဌာနအကြီးအကဲဆွန်ထောက်ဟာမြေပြည်တော်ကိုရောက်ရှိနေပါတယ်။ဒုတိယအချက်တစ်ခုကတော့ KIO ဟာသဘောတရားအဖြစ်ဝါဥဆောင်တဲ့၆ဖွဲ့နဲ့အဝင်ဝင်ကြမရှိပါဘူး။ KIO ကထင်လွတ်မြောက်ရေးအဖွဲ့ဟာ2017မှာအပြည့်ရသဘောတူညီချက်ပြည့်စည်သွားခဲ့ပြီးနောက်စစ်တပ်ရဲ့စီကြားပြစ်မှတ်ထားတာခံခဲ့ရပါတယ်။ KIO တို့ရဲ့ဒေသဟာအထူးခိုက်အပြည့်အစီအများဆုံးကြုံခဲ့ရတာပါ။ဝါရုအုပ်စုနဲ့ KIO ပါသွားရတယ်ဆိုတာဟာလည်းပဲစစ်တပ်ရဲ့ထိုးစစ်ကြောင့်တွန်းပို့လိုက်တဲ့သဘောသာဖြစ်ပါတယ်။အဲတတိယအချက်ကတော့ UNFC ဟာဒီမိုကရေစီနှိကြကြပေါ်ထွက်လာတဲ့အဖွဲ့ဖြစ်ပြီးနောက်နိုင်ငံတွေနဲ့ရောဂျပန်နဲ့ပါအဆက်အသွယ်ရှိနေတဲ့အဖွဲ့ဖြစ်ပါတယ်။သူတို့ဟာအပြည့်ရဆွဲရေးကိုသဘောယွန်းနဲ့လက်ခံခဲ့တာဖြစ်ပြီးသူတို့ရဲ့တောင်းဆိုချက်ကိုးချက်မှလည်းမဆူစရောက်အချက်တွေကလွယ်ပြီးအလုပ်ဖြစ်တဲ့အချက်တွေပါဝင်နေပါတယ်။ဒါကြောင့် UNFC ဟာဆက်လက်ရှင်းသင်နေဖို့လိုအပ်ပြီးအစိုးရအနေနဲ့လည်းတန်းတူဆက်ဆံဖို့လိုအပ်တယ်ဆိုတဲ့အကြောင်းကြေညာထားပါခင်ဗျာ။အထူးစီးပွားရေးဇုံစတင်သူကိုဒေါန်ဆန်းစုကြည်အစိုးရပြန်လည်အဆုံးပြုခြင်းဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာယူရှိနီတာရေးသားထားတာကိုလည်းဖတ်ရပါတယ်။မြန်မာနိုင်ငံအစိုးရဟာစီးပွားရေးအရယုံကြည်စိတ်ချမှုရရှိစေဖို့ရည်ရွယ်ချက်နဲ့တခင်ဦးသိန်းစင်အစိုးရလက်ထက်ကစီးပွားရေးမူဝါဒကိုဖော်ဆောင်ခဲ့သူတူကိုအခုအခါပြန်လည်ရာထူးပြလိုက်ပါတယ်။ဦးဆက်အောင်ဟာဦးသိန်းစင်လက်ထက်ကတကားဖွင့်စီးပွားရေးစနစ်နဲ့ဖီလိုဝါစီးပွားရေးဇုံကိုဖော်ဆောင်ရမှာအဓိကတာဝန်ယူခဲ့သူဖြစ်ပါတယ်။ရေးရှိမြင်းကားရန်ရေးကိစ္စမျိုးနဲ့အခက်ကြုံရတဲ့နိုင်ငံခြားကုမ္ပဏီတွေအဖို့အထူးစီးပွားရေးဇုံဟာအများကြီးလွတ်လပ်ခွင့်ရရှိတော့ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးပြုပြင်ရေးကပုံမှန်ရွေ့နေပြီမဲ့အလုတ်ကိုင်းဖန်တီးရေးအတွက်ကုန်ထုတ်လုပ်ငန်းတွေကိုတိုးပွားအောင်လှုပ်ဆောင်ပေးဖို့လိုအပ်နေပါသေးတယ်။ NLG အစိုးရရဲ့2016မှာကြေညာခဲ့တဲ့12ချက်ပါစီးပွားရေးမူဝါဒဟာစွန့်အင်လမ်းပန်းစိတ်ကန်းစားတဲ့အခြေခံအဆောက်အဦတွေအလုံးနဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေပြုပြင်ရေးအသေးစားအလတ်စားကုမ္ပဏီတွေမြေတောင်မြောက်ပေးစတာတွေပါဝင်ပြီးမဲ့အသေးစိတ်ဘာတွေလုပ်မယ်ဆိုတဲ့စည်ရင်းစရာနဲ့ပြသထားတဲ့ရည်မှန်းချက်အတိအကျတွေမပါဝင်တဲ့အတွက်ကြောင့်ဝေဖန်ခံနေရပါတယ်။အစိုးရဟာလှုပ်ထင်တဲ့ဆန္ဒရှိပေမဲ့တာဝန်ရှိသူတွေကငယ်ရွယ်ပြီးအတွေ့အကြုံနည်းပါးတယ်လို့ဆိုရပါတယ်။ ဥဆက်အောင်ဟာစီးပွားရေးဘက်မှာတည်တည်ငြိမ်ငြိမ်နဲ့ကုညီလှုပ်ဆောင်ပေးနိုင်မှာဖြစ်ပေမဲ့ဒေါအောင်ဆန်းစုကြည်ဟာအပေါ်ကနေဆုံးဖြတ်ချက်ကိုချမှတ်ပေးတယ်ဆိုတဲ့ကိစ္စလူပြောသူပြောများလာနေတဲ့အတွက်ဥဆက်အောင်ရဲ့လုံနိုင်ကိုင်နိုင်စွမ်းဟာလည်းအကန့်အသတ်တွေကျွမ်းနိုင်ွယ်ရှိတယ်လို့យေတာထားပါခင်ဗျာ
ဥကြောင့်ဆန္ဒပါရှင်အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြာနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရှင်အခုတော့ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင်
Street smart.
Surabe Chibari, Salumanga, S D R E E D Street Ga, Lan S M E R T Smart Ga, Nyangauna, Temieda, Suro, Squite Kulunye, Diet, Divegaro, Landwine Padelu, Nyangauna Roshi, Tamna Apino, Nyangalu, Landrigo, Mami Lelu, Tinsia Shibe Melu, Edilu, Dave Mium Hobau. EDM ဆိုတဲ့တော့ဒီဘက်ကမြေစင်ဘဝတလျှောက်လုံးရှောက်လန်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုတည်တယ်မြင်တဲ့ခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လေးရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအားတာမတုံးတာပေါ့ရှင်ဒီတုန်းကတော့အမေရိကန်စကားပြောမှာအတုံးများလေးရှိပါတယ်ဒါပြင်မြို့ရဲသွားရင်လေမြို့ရဲသွားတာလာတာ
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ha degree gbaji ma
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people. Street smart.
Lo pyo lo ya ba de. Era ga ro di ni mne twe tin pya ke de idiom a thong me phit ba de.
Dala la tan season tin set ni de American thong English sa tin gan sa a season ko le VOA Myanmar bai yauk tan ye tanin la ni nyet ni kin a season ni ma ji shu nai ja ba de shin. Aku set let pi ro u jaw san da ye myama a yi tadin thong tat che a season ko tin set ma ba. Di da bat ma ro မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်ကိုအမေရိကန်ကအထူးအလေးထားနေချိန်မှာမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေရှိနေသေးတယ်လို့တန်တရာရှိခံနေရပါတယ်။ဒါဟာမြန်မာအမေရိကန်ဆက်ဆံရေးကိုဘလောက်ထိခိုက်နိုင်ပါသလဲ။မြန်မာနိုင်ငံသားဆက်ဆံရေးမှာတခြားဘလို့စိန်ခေါ်မှုတွေရှိနေပါသလဲ။မြန်မာအရေးကျွမ်းကျင်သူအမေရိကန်ပေါမော့ခဒေးဗစ်စတိုင်ဘန်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ
ိုင်မခင်ဗျာမြန်မာပြည်သူလူထုဟာဒီမိုကရေစီဖော်ဆောင်ရေးလုပ်နေတဲ့ဒီလိုအချိန်မျိုးမှာအဓိကအဖြစ်အမေရိကန်ပြည်ထောင်စုကိုမျှော်ကြည့်ကြပါတယ်ဒါပေမဲ့အမေရိကန်ဘက်ကမြန်မာနိုင်ငံပေါ်သဘောထားဟာအရင်လိုနွေးနွေးထွေးထွေးမဟုတ်တော့ဘူးဆိုတာတွေ့ရပါတယ်အဲ့ဒါဘာကြောင့်ပြောင်းလဲသွားပါလဲခင်ဗျာ
First look at the Obama administration the only real successof U.S. policy, if you can call foreign policy a success, in East Asia for the United States was Myanmar.
အိုဘားမားလက်ထက်အခြေအနေတွေကိုအရင်ပြန်ကြည့်ရပါလိမ့်မယ်။အဲဒီတုန်းကအမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှအတွင်းတစ်ခုတည်းနဲ့စစ်မှန်သောနိုင်ငံရေးမူဝါဒအောင်မြင်မှုဟာမြန်မာနိုင်ငံဖြစ်ခဲ့ပါတယ်။မြန်မာနဲ့ဆက်ဆံရေးကောင်းလာလို့အာဆီယံနဲ့ဆက်ဆံရေးလည်းလိုက်ပြီးတော့တိုးတက်လာခဲ့တာပါ။ဒါကိုသူတို့လိုလိုလားလားလှုပ်ဆောင်ခဲ့ပါတယ်။ထရန့်ဆိုရကြတော့အိုဘားမားရဲ့မူဝါဒတွေကိုပြောင်းလဲဖို့လှုပ်လာပါတယ်ဥပမာကျူးဘားနဲ့ပတ်သက်ပြီးတော့အိုဘားမားလှုပ်ခဲ့တာအလုံးကိုပြောင်းလဲပြစ်ဖို့လုပ်နေသလိုမြန်မာနဲ့ဆက်ဆံရေးကိုလည်းအလားတူပြောင်းလဲပြစ်မှာကိုစိုးရိမ်နေလို့ကျွန်တော်ကမြန်မာတူကပြောပါတယ
်ဒီလိုမြန်မာနဲ့ပတ်သက်ပြီးတော့ဆက်ဆံရေးပြောင်းလဲမှာမြောက်ကိုရီးယားနဲ့ပတ်သက်နေလို့များလားခင်ဗျာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေး ကျန်စီနေသေးတယ်ဆိုပြီးတော့ယူဆချက်တချို့လည်းရှိနေပါတယ်ထရမ့်အစိုးရကဒါကိုဘယ်လောက်ထိအလေးအနက်ထားပြီးစိုးရိမ်နေပါသလဲ
Well I'm not going back earlier the Obama administration took relations with between Burma and North Korea as being very important
နောက်ကြောင်းနည်းနည်းပြန်ကြည့်ရမယ်ဆိုလို့ရှိရင် Obama အစိုးရဟာမြန်မာမြောက်ကိုရီးယားဆက်ဆံရေးကိုတိတ်ပြီးတော့အရေးကြီးစဉ်းစားခဲ့ပါတယ်မြန်မာနဲ့ဆက်ဆံရေးကောင်းကျင်ရင်မြောက်ကိုရီးယားကိစ္စကိုကင်တွယ်ရမယ်လို့နိုင်ငံရေးဌာနမိတ်ဆွေတူကကျွန်တော်ကိုပြောခဲ့ဘူးပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂချမှတ်ထားတာအလုံးကိုလိုက်နာရမယ်လို့ဆိုပါတယ်ဒါကအသက်ဆန်းတော့မဟုတ်ပါဘူးတာကင်ကပြန်လဲအားဖြည့်လာတာပါမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုနျူကလ িয়ার စမ်းသပ်မှုတွေကြောင့်ပို့ပြီးတော့အရေးကြီးလာတာဖြစ်ပါတယ
်မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်ဂျိုးဆက်ယွန်းကမြောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ပြောတဲ့သဘော The Diplomat မှာဖတ်လိုက်ရပါတယ်အမေရိကန်ပြည်ထောင်စုကဒီကိစ္စနဲ့ပတ်သက်ပြီးအရေးယူဒဏ်ခတ်မှုတွေလှုပ်ဆောင်နိုင်တဲ့အလားအလာကိုမပြစ်ပယ်သေးဘူးလို့ပြောထားတာတွေ့ရပါတယ
် Well I don't think that will happen but I don't know of course but I know Ambassador Yun
ဒီလောက်တိတော့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးအတိအကျတော့မသိပါဘူးသမ္မတကြီးယွန်းကိုကျွန်တော်သိပါတယ်သူဟာအရှိတောင်အရှရေးရကျွမ်းကျင်တဲ့လက်ထောက်နိုင်ငံသားဝန်ကြီးဟောင်းမှာမြန်မာနိုင်ငံကိုအကြိမ်ပေါင်းများစွာရောက်ခဲ့ပြီးပါတယ်ကျွန်တော်နဲ့ဆွေးနွေးတိုင်းမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးအပေါ်စိုးရိမ်ကြောင်းပြောပါတယ်အခုခါမှာစိုးရိမ်စရာကပိုပြီးတော့များလာပါတယ်ဆိုတော့ဘယ်စိုးရပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးကိုဒီချိန်မှာအရေးတူလောက်ကြမှာပါပဲမြောက်ကိုရီးယားနဲ့မလေးရှားဆက်ဆံရေးကိုလည်းဒီလိုပဲစိုးရိမ်ကြတာပ
ါတနည်းမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးရှိနေတယ်ဆိုတာကဘယ်လောက်ခိုင်နှုံးပါလဲအထောက်ထားကရှိပါရဲ့လားခင်ဗျ
ာ I have no idea whether there's any evidence or not
အထောက်ထားရှိမရှိဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ဆက်ဆံရေးအကျဉ်းချံတချို့တော့ရှိနိုင်သေးတယ်လို့ကျွန်တော်ကပြောတဲ့လူရှိပါတယ်။ဘယ်ပုံဘယ်နည်းလဲဆိုတာကိုတော့အတိအကျမသိပါဘူး
။တခါမြန်မာဘက်ကကြည့်မယ်ဆိုရင်ရောမြောက်ကိုရီးယားနဲ့ဆက်ဆံရေးဟာဘယ်လောက်ထိအရေးပါလို့လဲ
။ I don't think it is important to Burma. They may have felt it was important at one time.
သိအရေးကြီးတယ်လို့တော့ကျွန်တော်မထင်ပါဘူး။အချိန်တုန်းကတော့အရေးကြီးတယ်လို့မှတ်ယူခဲ့ကြမှာပါ။ကျွန်တော်ကခံမှန်းပြောတာပါ။ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်ကိုယဉ်ဆိုင်ဆန့်ကျင်နိုင်တဲ့နျူကလ িয়ার ဆိုင်ရာတိုးတက်မှုတွေရှိနေတယ်လို့မြန်မာခေါင်းဆောင်တချို့ကယူဆခဲ့ကြတယ်ထင်ပါတယ်။ငါတို့လည်းနျူကလ িয়ার ပိုင်ဆိုင်ထားရင်ကောင်းမယ်ဆိုပြီးတော့ပညာတော်သင်တွေအများကြီးရုရှားကိုဆေးလွတ်ခဲ့ကြပါတယ်။တကယ်တမ်းသုံးသပ်ကြည့်မယ်ဆိုရင်ဒါဟာမမှန်ပါဘူး။အမေရိကန်ဟာလည်းမြောက်ကိုရီးယားပေါ်မှာနျူကလ িয়ার သုံးတိုက်ခိုက်နိုင်စရာအကြောင်းရှိပါဘူး။မြန်မာဘက်ကဒီလိုမျိုးတွက်ခဲ့မယ်ဆိုရင်ဒါဟာမှားယွင်းတဲ့တွက်ချက်မှုပါ။အခုတော့မြန်မာအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံတာသူတို့အတွက်ခွင့်လန်းတရက်လို့မထင်တော့ပါဘူးတရုတ်ကလည်းဒါကိုရှင်းပြလိမ့်မယ်လို့ထင်ပါတယ
်နောက်ပြီးမြန်မာနိုင်ငံသားကြီးဝန်ကြီးဒေါက်ဆန်းစုကြည်အတင်းရရောမြောက်ကိုရီးယားကိုအထင်ကြီးပါမလားခင်ဗျာအထင်ကြီးရအောင်လောက်ကြီးအတွေးခေါက်မလားကျွန်တော်အဓိကမေးချင်တာ
က No I don't I mean no she's much too smart she's not naive I mean I think not that she's made every right action but I
ဒေါက်ဆန်းစုကြီးကဒီလိုမစင်လာပါဘူးသူဟာတိတ်ပြီးတော့ထက်မြက်ပါတယ်တော်ပါတယ်ဒီလောက်မညံ့ပါဘူးသူလုံနေတာအလုံးမှန်တယ်လို့ကျွန်တော်မဆိုလိုပါဘူး။သူဟာနိုင်ငံရေးသမားတယောက်အနေနဲ့နိုင်ငံတကာခန်းကဏ္ဍနဲ့ပြည်တွင်းခန်းကဏ္ဍကိုထိမ့်ညှိဖို့စ조사နေပါတယ်။ဒါဟာအင်မတန်ခက်ခဲတဲ့အလုပ်ဖြစ်ပါတယ်။စစ်တပ်နဲ့ပတ်သက်လို့ရောရိုဟင်ဂျာရေးမွတ်စလင်ရေးနဲ့ပတ်သက်လို့ရောတိတ်အတိမ်းဆောင်မခံနိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်။စစ်တပ်ရဲ့ဩဇာတိတ်မကြီးထွာလာအောင်လဲရည်ဆက်ရပါတယ်
။သူသဖြင့်ရှာကြီးခင်ဗျာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ပြည်တွင်း PR တွေဘယ်လိုပုံစံမျိုးယဉ်ဆိုင်နိုင်တယ်လို့ထင်ပါလဲခင်ဗျာ။
Well, I don't know, but I knew we do know that Shwayman, what, in 2008, was it?
Yeah.
Went to North Korea.
ကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်တို့သိထားတာက2008ခုနှစ်တုန်းကလို့ထင်ပါတယ်။ဥရွှေမန်းမြောက်ကိုရီးယားကိုသွားပါတယ်။ဒီသတင်းပေါက်ကြားခဲ့ပါတယ်။သူဟာစစ်ဖက်နေရာအများပြားကိုတွားရောက်ခဲ့ပြီးတော့စစ်ရေးဆိုင်ရာသဘောတူညီမှုတွေလည်းလုပ်ခဲ့ဟန်ရှိပါတယ်။ဖြစ်နိုင်တယ်လို့ထင်ပါတယ်။အဲ့ဒီကိစ္စရဲ့လက်ကျန်အခြေအနေတချို့ဆက်ပြီးတော့ရှင်းနေနိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ဟာအထူးသတိထားရပါလိမ့်မယ်။တန်တမန်ဆက်ဆံရေးကိုလုံးဝဖျက်တော့ပစ်စရာမလိုပါဘူး။ကုလသမဂ္ဂကချမှတ်ထားတဲ့တားဆီးပိတ်ပင်မှုတွေကိုချိုးဖောက်တဲ့နိုင်ငံမဖြစ်ဖို့ကသာအရေးကြီးတာပါ
။ဒီညမှာတိုက်တိုက်ဆိုင်ဆိုင်ပဲမစ်ယန်ဟီလီရဲ့အစီရင်ခံစာအတိုင်းမြန်မာနိုင်ငံကိုကုလသမဂ္ဂလူခွင့်ကောင်စီကဝေဖန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားအစိုးရရှုတ်ချထားတာတွေ့ရပါတယ်။ဒါဟာအမေရိကန်အစိုးရရဲ့အလိုတိုင်းဝေဖန်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ I know Dr. Yang He and I think that is not an accurate statement. I mean she
Dr. Yang He ကိုကျွန်တော်သိပါတယ်။မြောက်ကိုရီးယားကဆွဆွဲတယ်လို့မဟုတ်ပါဘူး။သူဟာကုလသမဂ္ဂရဲ့တာဝန်ပေးချက်အရသူ့တာဝန်ကိုအလေးနဲ့ထမ်းဆောင်နေတာပါ။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ တဝင်ပေးချက်တိုင်းလှုပ်ဆောင်မှုကြိုးပမ်းတဲ့နေရာမှာမြန်မာပြည်တွင်းသဘောထားတချို့နဲ့ပဋိပက္ခကြုံနေရပါတယ်။ရိုဟင်ညာပြဿနာကိုမြန်မာအစိုးရကောင်းစွာသဘောပေါက်ပါတယ်။အဲ့ဒီပြဿနာကြောင့်နိုင်ငံတကာကဝေဖန်မှုတွေအများပြားကြုံနေရပါတယ်။ဒါကိုတစုံတရာမလှုပ်ဆောင်နိုင်လို့ရှိရင်စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်နိုင်ပါတယ်။သူတို့ဘာလုပ်မယ်ဆိုတာကိုတော့မသိနိုင်ပါဘူး။ရိုဟင်ညာပြဿနာမှာစစ်တပ်ကအဓိကချုပ်ကန်ထားတယ်လို့ကျွန်တော်ထင်ပါတယ်။
နော်ကိုရီးယားကြီးညာကျနေပတ်သက်ပြီးလည်းပြန်ကောက်ချင်ပါတယ်ယင်ဟီလီကိုချုပ်ချတဲ့ဒီအင်ညာချက်ဟာတနည်းအားဖြင့်မြန်မာနိုင်ငံကိုကာကွယ်ထားတဲ့မြောက်ကိုရီးယားရဲ့ကြီးညာချက်ဖြစ်လို့မြန်မာအစိုးရအပေါ်မှာဒီအချက်ဟာဘယ်လိုထိကိုက်နိုင်လဲထင်ပါလဲခင်ဗျာ
I don't think it'll have much effect frankly outside of a few people
ထိရောက်မှုအများကြီးရှိလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးတချို့တလေကလွဲပြီးတော့လူအများပြားကကုလသမဂ္ဂရဲ့ကြီးညာချက်ကိုမြောက်ကိုရီးယားမြင်တယ်လို့မြင်ကြမှာမဟုတ်ပါဘူးအဲ့ဒီစီရင်ခံစားထဲမှာလဲမှတ်တမ်းတင်ထားတာကအများကြီးပါ။ဘာလုပ်မယ်ဆိုတာတိတ်ပြီးတော့မတွေ့ရပါဘူး။ကုလသမဂ္ဂရဲ့ထောက်ခံတင်ပြချက်တချို့ကိုတော့အကောင့်ထဲပေါ်တဲ့နယ်လို့တချို့ကဆိုကြပါတယ်။အကောင့်ထဲပေါ်နိုင်ရင်ကောင်းပါပါ။ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်။ရိုဟင်ညာပြဿနာဟာလက်ရှိမြန်မာနိုင်ငံအတွက်အခက်အခဲဆုံးပြဿနာဖြစ်နေပါတယ
်။ခက်ခဲတယ်ဆိုတဲ့နေရာမှာပြည်တွင်းနိုင်ငံရေးအတွက်ခက်ခဲတာလားပြည်ပဆက်ဆံရေးအတွက်ခက်ခဲတာလားခင်ဗျာ
။ In terms of foreign relations it's the most important. In terms in domestic terms
နိုင်ငံများဆက်ဆံရေးမှာတဟာအခက်အခဲဆုံးပြဿနာပါပြည်ထဲမှာဆိုရင်တော့လူနည်းစုပြဿနာဟာအရေးကြီးပါတယ်ရိုဟင်ညာသာမကပ်ပါဘူးကချင်ရှမ်းအပါဝင်လူနည်းစုတိုင်းရင်းသားတွေရဲ့ပြဿနာဟာအရေးကြီးဆုံးပ
ါအမေရိကန်ပြည်ထောင်စုအထူးသဖြင့်အခု Republican အစိုးရကမြန်မာနိုင်ငံရဲ့ပြည်တွင်းလူခွင့်ရေးပြဿနာကြောင့်မြန်မာနိုင်ငံကိုတရုတ်ဖက်ပူးရင်းသွားမဲ့ကိစ္စကိုလက်ပိုက်ကြည့်နေမှာထင်ပါလားခင်ဗျာ
No I mean first of all there's no way they can let Burma go anywhere Burma will
go anywhereပထမဆုံးပြောချင်တာကအမေရိကန်ကမြန်မာနိုင်ငံကိုဘယ်ဘက်မှပါသွားအောင်မလုပ်နိုင်ပါဘူး။ဘယ်ဘက်သွားမယ်ဆိုတာကမြန်မာကိုယ်တိုင်ဆုံးဖြတ်ရမှာပါ။ဒါပေမဲ့ကျွန်တော်မြင်ရတာကတော့မြန်မာနိုင်ငံဟာညှက်တဲ့နိုင်ငံသားရေးလမ်းစဉ်ကိုလိုက်ချင်နေပါတယ်
။ကျွန်တော်ဆိုလိုတာကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုအလေးထားမဆက်ဆံတော့ဘူး၊မထောက်ခံအားမပေးဘူး၊ယင်းနှိမ့်နှုတ်နှံမှုတွေလည်းမလုပ်ဘူးဆိုရင်မြန်မာနိုင်ငံဟာတရုတ်ဘက်ကိုအလိုလိုပါသွားနိုင်တယ်လို့ဆိုလိုတဲ့သဘောပါဆရာကြီ
း။ Well Burma no I mean there is a major aid program inUSAID program in Burma
မဟုတ်ပါဘူးအမေရိကန်ကမြန်မာနိုင်ငံကိုအဓိကအကူအညီပေးမဲ့အစီအစဉ်ရှိပါတယ်အမေရိကန်အစိုးရကကျွန်တော်နောက်ဆုံးရရှိထားတဲ့စီးရင်စရာတွေအရဆိုလို့ရှိရင်နှစ်တော်ကြာအတွင်းဒေါ်လာ186တန်းပေးဖို့ရှိနေပါတယ်ပြဿနာကဒါဟာသိပ်မမြင်သာတဲ့ပညာရေးလေ့ကျင့်ရေးလူမှုစောင့်အောင်တွေတည်ဆောက်ရေးစတာတွေအတွက်ပေးမှသာဖြစ်ပြီးတော့လမ်းပန်းဆက်သွယ်တည်ဆောက်ရေးအတွက်မဟုတ်ပါဘူးလမ်းပန်းဆက်သွယ်တွေကိုတရုတ်ကလုပ်နိုင်ပါတယ်ဂျပန်ကတော့တီလဝါတို့လိုစီးပွားရေးဇုံတွေလုပ်နိုင်ပါတယ်။သူတို့လုပ်တာကတိတာမြင်သာပြီးတော့အမေရိကန်လုပ်တာကတိတ်ပြီးတော့မတိတာပါဘူ
း။ဆိုတော့မြန်မာနိုင်ငံအတွင်းမှာတရုတ်ကဝေစုအကြီးကြီးရနေတာခံစားနေရတာကိုအမေရိကန်ဆိုတာကမမှုဘူး၊ဂရုမစိုက်ဘူးဆိုတဲ့သဘောပေါက်တ
ယ်။ Chinese are not enjoying is not the word. The Chinese are trying to recover from a very bad period they had.
ခွင့်တူးရရှိခံစားနေရတယ်။ Enjoying ဆိုတာကမှန်ကန်တဲ့အသုံးတော့မဟုတ်ပါဘူး။သူတို့ဟာမြစ်ဆုံစီမံကိန်းမှာထိခိုက်ခဲ့ရတဲ့ကိစ္စကိုပြန်ပြီးတော့အဖတ်ဆယ်ဖို့စ조사နေတာပါမြန်မာပြည်တွင်းမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေမီဒီယာတွေအရေးသားတွေအများကြီးရှိနေပါတယ်ဒါကိုပြန်လည်နလန်ထူနိုင်အောင်ကူညီဖို့စ조사နေပါတယ်ငင်းညာရေးဖြစ်စင်မှာပါဝင်ကူညီနေပါတယ်တရုတ်ဟာသူတို့နေဆက်ရေးမှာအမေရိကန်မပါဝင်စေချင်ပါဘူးမြောက်ကိုရီးယားကလည်းဒီသဘောထားရှိတယ်လို့ကျွန်တော်ထင်ပါတယ်
ဆိုတော့မြန်မာလူမျိုးစုပြဿနာပြည်လဲရေးကိုတရုတ်လက်ထက်မှာထားလိုက်ရမှာကိုအမေရိကန်ကမစိုးရိမ်ဘူးဆိုတဲ့သဘောပေါက်တ
ယ် I don't think that's quite accurate but we have to be very careful we can
ဒါမှလည်းကျွန်တော်မထင်ပါဘူးသိပြီးတော့သတိထားဖို့တော့လိုအပ်ပါတယ်ကျွန်တော်တို့ကငြိမ်းချမ်းရေးဖြစ်စဉ်ကိုအားပေးနေရမှာပါတစ်ချိန်တည်းမှာပဲဒီပြဿနာဟာတရုတ်မြန်မာနယ်စပ်ပြဿနာလဲဖြစ်နေလို့သိပြီးတော့အကဲဆက်ပါတယ
်မြန်မာနိုင်ငံရဲ့အနောက်ဖက်နေဆက်ဖြစ်တဲ့အိန္ဒိယနိုင်ငံကရောဒီကိစ္စမှာတရုတ်ကိုဘယ်လောက်ထိန်းသိမ်းနိုင်မယ်ထင်ပါလဲခင်ဗျာ
Burma will try to keep a balance I think
မြန်မာနိုင်ငံအနေနဲ့ထိန်းသိမ်းနိုင်ပါလိမ့်မယ်ဒီထိန်းသိမ်းရေးဝါဒဟာစစ်အေးကာလမှာအသုံးတက်ခဲ့ပါတယ်အခုလည်းအသုံးတက်ပါလိမ့်မယ်မြန်မာဟာပထဝီနေထိုင်ရအချက်ချာဖြစ်နေပါတယ်တရုတ်နဲ့လည်းတင်တင်ရမယ်အိန္ဒိယနဲ့လည်းတင်တင်ရမယ်အာဆီယံနဲ့လည်းတင်တင်ဖို့လိုအပ်ပါတယ်ဒီနိုင်ငံတွေရဲ့အခန့်ကဏ္ဍကိုအမေရိကန်ပြည်ထောင်စုကလုံးဝဝင်မယူနိုင်ပါဘူး။အင်တာမအလန်းဝေးပါလေ
။ဥ
ကျော်သနာရဲ့မြမအရေး30ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်အခုတော့သူယုံကြည်ရာကိုတင်ဆက်မှာပါဒီတစ်ပတ်အတွက်မနှင်းကျော်ဝေရဲ့ယုံကြည်ရာကိုနားဆင်ရမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်မဘွားမှာတမိုးထားတဲ့အရာတွေကတော့ချက်ချင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ချက်ချင်းမြတ်တာရှိမှသာအမုန်းမပါရဲနဲ့ဒီသာချက်ချင်းတိခတ်နိုင်လေနားလည်နိုင်ပါပါအာမတာဘဝဟာပို့ပြီးတော့တိုင်ရလာမယ်လို့ကျမထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုယ်တင်တရားကောင်းမှုအလွန်ရေးကြည့်ပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျမရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျမစဉ်းစားမိတာတစ်ခုကတော့ကျမတို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့နဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျမယုံကြည်မိပါတယ်။အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်နေပြီးတော့လှုပ်ဆောင်နေပြီးမြန်မာပြည်ရဲ့အောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေရခလေးငယ်ကြီးအများကြီးရှိပါတယ်။အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူး။အဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတယ်လို့ကျွန်မမြင်ပါတယ်။နောက်ထပ်ကျွန်မပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါနဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများပြည်သူလူထုကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါတော့ဒီလူအများပြည်သူကရိုးရိုးစစ်မင်းကြီးမကြံလို့လားမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲတော့နိုင်ငံတော်ဗန်နေရနေပြီးတော့အများပြည်သူအတွက်ငွေစုယုံနေမကောက်ပေါ့နော်ငွေထုတ်ပေးတဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအရေးတကြီးသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေတဲ့အခက်အခဲတွေပြင်လဲသွားနိုင်တယ်လို့ကျမယုံကြည်ပါတယ်။နောက်တစ်ခုကျမပြောချင်တာကအရင်ဖြစ်တော့ဆိုလို့ရှိရင်အဲကျမတို့မိသားစုလက်ထက်တော့ပေါ့နော်ဒီအစိုးရဝန်ထမ်းတွေလာကြဟာရွှေတစ်ချက်သားနှစ်ချက်သားနဲ့ညီညာရဲ့လာကြတွေရခဲ့ကြပါတယ်။အခုချိန်မှာတော့ကျမတို့ဒီမှာရှိနေဝန်ထမ်းတွေလာကြရှင်ငါမူသားနဲ့ညီညာရဲ့ဝန်ကြီးတော့မရှိကြပါဘူး။အဲတော့သူတို့ဒီမှာဝန်ထမ်းကြီးရဲ့အကျင့်ပြဆဆားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝန်ကြီးလေးပါးချင်းဟာလည်းအကြောင်းရင်းတည်းရဲ့ဖြစ်နေတဲ့အကြောင်းမလို့ရိုးစစ်ရင်းနှီးကြံနိုင်ဖို့ဆိုတာဟာသူတို့ရဲ့ဝန်ကြီးဟာလုံလောက်တဲ့အနေထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝန်ကြီးနဲ့သူတို့တည်ဆင်းလုပ်လို့တောင်မှသူတို့ရဲ့အနေထားဟာဒီဝန်ထမ်းကြီးရဲ့အနေထားဟာအိမ်တလုံးဝင်နိုင်လို့အနေထားမရှိပါဘူးအဲ့တော့အိမ်ချမ်းမြေကြီးလုံးတွေရင်းတက်နေခြင်းဟာလည်းအစိုးရဖြည့်ရှင်းတဲ့အရာတစ်ခုလို့ကျွန်မမြင်ပါတယ်အသာပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်မှာဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးဒီမှာနေပါရဲ့ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ကျွန်တော်ပြင်းနေတဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ဟာဒီနှစ်ကမ္ဘာကြီးအတွက်အပြင်းထန်ဆုံးခြိမ်းခြောက်မှုတစ်ရပ်ဖြစ်ပါတယ်။မြောက်ကိုရီးယားဟာအင်းနီးစင်နိုင်ငံတွေကိုခြိမ်းခြောက်ပြီးကုလသမဂ္ဂရဲ့ပြတ်ထန်းချက်တွေကိုလည်းချိုးဖောက်နေပါတယ်။မြောက်ကိုရီးယားရဲ့ဇူလိုင်လ4ရက်နေ့ကပြုလုပ်တဲ့ ICBM လို့ခေါ်တဲ့တိုက်ချင်းပစ်ပဲ့ထိန်တက်ဒုံးကျည်ဆန်တက်မှုဟာခြိမ်းခြောက်မှုကိုအဓိကတိုးမြှင့်လိုက်တဲ့လှုပ်ရှားတစ်ခုဖြစ်ပါတယ်။နျူကလ িয়ার ထိပ်ဖူးတက်ဆင်နိုင်တဲ့ဒုံးကျည်အမေရိကန်ပြည်ထောင်စုကုန်းတွင်းဒေသအထိရောက်အောင်ပြစ်ခတ်နိုင်ဖို့ကင်ဂျုံအန်ကရည်ရွယ်ဆောင်ရွက်နေတာပါမြောက်ကိုရီးယားရဲ့ဒီချိန်ချောက်မှုဟာအစ်စ်ဆမ်းမဟုတ်ပဲအမေရိကန်ရဲ့ရခင်အစိုးရ50လုံးလုံးကိုစိန်ခေါ်လာခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံဂျာယေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံဂျာယေးဝန်ကြီးဆူဇန်သွန်ထွန်ကပြောပါတယ် မြောက်ကိုရီးယားနိုင်ငံဟာဒီနျူကလ িয়ার စီစဉ်ကိုလက်ရှိအခြေအနေမှာဆွတ်လွတ်ဖို့ရည်ရွယ်ချက်မရှိဘူးဆိုတာရှင်းလျားတဲ့အတွေ့အကြုံတွေအရကျွန်မတို့သိပါတယ်။ဒါပေမဲ့ကင်ဂျုံအန်အစိုးရဟာနိုင်ငံတကာရဲ့ပြင်းထန်တဲ့ဖိအားကိုစက်တိုက်မခံစားခဲ့ဘူးတဲ့အတွက်စီးပွားရေးတန်တမာရေးဖိအားတိုးမြင့်ခြင်းအပြင်ထိရောက်မှုရှိနိုင်ပါတယ်။ကျမတို့ဟာဖြစ်တဲ့နီလန်ပေါင်းစုံကနေနိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းညီနိုင်ပြီးလိုအပ်သလိုပြောင်းလဲဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းအင်တိုးမြင့်စေတဲ့ကိစ္စတွေကိုဆွတ်လွတ်သွားစေရမှာတနိုင်ငံတည်းကဆောင်ရွက်သွားရမယ်ဆိုရင်လဲကျမတို့ဘယ်တော့မှလက်နေလိမ့်မယ်မဟုတ်ပါဘူးလို့ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးကဆိုပါတယ်။ဒီတွေ့အကြုံတွေကိုအခြေခံပြီးအမေရိကန်ပြည်ထောင်စုက၃လမ်းသွားမဟာဗျူဟာတရက်ကိုချမှတ်ထားတယ်လို့လဲယာယီလက်ထောက်ဝန်ကြီးသွမ်တွန်ကဆိုပါတယ်။ပထမတလမ်းကမြောက်ကိုရီးယားနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ကိစ္စတွေဟူသမျှကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးလိုက်နာကြရေးဖြစ်ပါတယ်။ဒုတိယတနည်းကတော့မြောက်ကိုရီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးကိုရပ်ဆိုင်းဒါမှမဟုတ်လျှော့ချဖို့ဖြစ်ပြီးနောက်ဆုံးနည်းလမ်းကတော့ကမ္ဘာနိုင်ငံအလုံးဟာမြောက်ကိုရီးယားကိုဗန်ဒါရေးအထူးကြံဖြစ်စေဖို့ကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်ဖို့ပဲဖြစ်ပါတယ်။ဒီဝါဒကိုမတွတ်မဆုတ်အကောင့်ထဲဖော်နေတယ်လို့လည်းသူကဆိုပါတယ်။မြောက်ကိုရီးယားပေါ်ပြင်းထန်တဲ့ဖိအားပေးရေးကိစ္စကိုအပြောသက်သက်သာမဟုတ်ပဲအာဖရိကတိုက်မာလီနိုင်ငံကနေမလေးရှားနိုင်ငံအထိနိုင်ငံအားလုံးနဲ့အခိုင်အမာပူးပေါင်းဆောင်ရွက်ပြီးအတိအကျဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီမဟာဗျူဟာအောင်မြင်ရေးအတွက်အဓိကအကြဆုံးကတော့ဂျပန်၊တောင်ကိုရီးယားနိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်သွားရေးပဲဖြစ်ပါတယ်။တရုတ်နိုင်ငံကလည်းမြောက်ကိုရီးယားပေါ်မှာစီးပွားရေးဖိအားပိုးပြီးတော့ပေးလာနေပြီဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်းကိုရှင်းရှင်းလင်းလင်းပြောချင်တာကတော့ဒီဖိအားပေးမှုကိုရှောင်ဖယ်ပြီးမြောက်ကိုရီးယားနဲ့စီးပွားရေးဆက်လက်လုပ်ကိုင်နေမယ်ဆိုရင်ပေးဆက်စရာတွေနဲ့ကြုံလာရလိမ့်မယ်လို့ယာယီလက်ထောက်ဝန်ကြီးသွမ်တွန်ကဆိုပါတယ်။မြောက်ကိုရီးယားကအခွန်တုပ်ရနိုင်တဲ့လမ်းကြောင်းအလုံးကိုပိတ်ဆို့ဖို့ဆက်လက်ဆောင်ရွက်သွားမယ်လို့လည်းယာယီလက်ထောက်ဝန်ကြီးသွမ်တွန်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ကျမတို့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်အတွက်ကြိုတင်ပြီးတော့အသိပေးရမယ်ဆိုရင်ဒီဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုပြင်သင့်သလားဖြတ်သင့်သလားဆိုတဲ့သောရရှင်တွေရဲ့သဘောထားအမြင်တွေကိုဆွေးနွေးမှာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ရုရှားဘော်ဒန်ခရည်ရွယ်မှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းဟာတိတာတဲ့အားနည်းချက်တွေပါနေပြီးအခြေခံဥပဒေနဲ့မကန့်ညီတဲ့ပြဋ္ဌာန်းချက်တွေပါဝင်နေတယ်လို့ပြောထားတဲ့သမ္မတဒေါ်နယ်ထရမ့်ကဥပဒေမူကြမ်းကိုလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုပြဋ္ဌာန်းလိုက်ပါပြီ။ဒီကနေ့နေ့အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ဆွတ်ဖက်ခဲ့တဲ့အတွက်ရုရှားကိုဒဏ်ခတ်ဖို့ရည်ရွယ်တဲ့ဒီဥပဒေမှာအီရန်နဲ့မြောက်ကိုရီးယားတို့ဘော်ဒန်ခရည်ရွယ်မှုအသစ်တွေလည်းပါဝင်ပါတယ်။နိုင်ငံဖွဲ့စည်းပုံပြန်လည်ရေးဆွဲဖို့အတွက်တင်းငွေနေကလုပ်တဲ့ရွေးကောက်ပွဲမှာမဲပေးသူအရေအတွက်တသန်းတိုးမြင့်ဖော်ပြခဲ့တယ်လို့မဲပေးခြင်းနည်းပညာဆိုင်ရာကုမ္ပဏီရဲ့ပြောကြားချက်ကိုဗင်နီဇွဲလားရွေးကောက်ပွဲကော်မရှင်အကြီးအကဲကညှိဆိုလိုက်ပါတယ်။အမျိုးသားရွေးကောက်ပွဲကောင်စီအကြီးအကဲတီဘီဆေးလူစီနာကဒီပြောကြားချက်ဟာတာဝန်မဲ့ပြောကြားချက်ဖြစ်ပြီးဗင်နီဇွဲလားနိုင်ငံအနေနဲ့ဒီကုမ္ပဏီကိုတရားစွဲပိုင်ခွင့်ရှိတယ်လို့ပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာအော်ဂူလာနေ့ကနေ၈ရက်ထိကျင်းပမဲ့250ပြည့်အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးနဲ့တဆက်တဆက်တဲ့ကျင်းပမဲ့အာဆီယံဒေသဆိုင်ရာအစည်းအဝေး ERF နဲ့အရှိအရှာထိပ်သီးအစည်းအဝေး EAS တို့ကိုတက်ရောက်ဖို့ဖိလစ်ပိုင်နိုင်ငံကိုဒီအပိုင်းတွင်တောင်းဖို့ရှိပါတယ်။နိုင်ငံပေါင်း28နိုင်ငံနိုင်ငံသားဝန်ကြီးတွေနဲ့အကြီးအကဲတာဝန်ရှိသူတွေတက်ရောက်မယ်ဒီအစည်းအဝေးတွေကိုမြန်မာနိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်လည်းတက်ရောက်မယ်လို့ဖိလစ်ပိုင်အစိုးရရဲ့တရားရေးဌာနအင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာဆွေရဘက်ကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာအချွန်းအနွန်ယောဂါပူရှိနေသူတွေကနေသေဆုံးသူ73ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဗိုလ်ဒူးနေ့နောက်ဆုံးထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းနိုင်ပါရှင်။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ကြာသာပတင်းနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.